နိုင်ငံတကာကအရေးယူမှုတွေကိုမြောက်ကိုရီးယားရှောင်လွှဲလို့ရအောင်ရုရှားကနေကူညီနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွဆွဲလိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားဟာအမေရိကန်ပြည်ထောင်စုကိုပါရောက်နိုင်တဲ့ပဲ့ထင်းတက်ဒုံးကျည်တွေထုတ်ချင်နေတဲ့သူ့ရဲ့ဆန္ဒအတိုင်းနေစဉ်တိုးတက်လာဖို့လှုံ့ဆော်နေတယ်လို့လည်းပြောပါတယ်။သမ္မတရဲ့ Oval Office ရုံးခန်းမှာ Righteous သတင်းဌာနကိုပေါ်တူဂီနေကတွေ့ဆုံမေးမြန်းခွင့်ပေးခဲ့ရမှာသမ္မတကတရုတ်ရဲ့လှုပ်ရက်ကိုချီးကျူးခဲ့ပါတယ်။မြောက်ကိုရီးယားကိုရင်းနှင်းနဲ့ကြောက်မီးသွေးတင်ဖို့မှုတွေကန့်သတ်ပြီးမြောက်ကိုရီးယားဘက်ကနေနိုင်ငံတကာရဲ့ဆန္ဒကိုလိုက်ရောလာအောင်တရုတ်ဘက်ကအကူအညီတွေတိုးပြီးပေးနေချိန်မှာပဲရုရှားကတော့တရုတ်ရဲ့ကန့်သတ်မှုကြောင့်လက်ဟာနေတာတွေကိုလိုက်ပြီးဖြည့်ဖို့လုပ်နေပုံရတယ်လို့ပြောပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးရုရှားစီကအကူအညီကိုမရကြောင်းနဲ့တရုတ်ရဲ့အကူအညီနေမှုကိုရုရှားကပျက်စီးအောင်လုပ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်ရုရှားသမ္မတဗလာဒီမီယာပူတင်ကနိုင်ငံတကာရဲ့မြောက်ကိုရီးယားအပေါ်မှာအရေးယူမှုတွေအားပြတ်အောင်တမင်တကာလုပ်နေပုံရတယ်လို့လည်းဆိုပါတယ်။ Reuters သတင်းဌာနကိုသမ္မတထရမ့်ကလူတွေ့မေးမြန်းခွင့်တနားရီလောက်ပေးခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့မျက်နှာချင်းဆိုင်ဓာတ်ရိုက်ဆွေးနွေးဖို့ရှိမရှိမေးမြန်းရမှာတော့မျက်နှာချင်းဆိုင်ဆွေးနွေးဖို့ဆန္ဒရှိလာနိုင်တယ်လို့ပြောပါတယ်။ဒါပေမဲ့ဒီလိုတွေ့ဆုံလို့ပြဿနာကိုဖြေရှင်းနိုင်မှုကတော့တိတ်မသေးကြပါဘူးလို့ပြောပါတယ်။